မြန်မာနိုင်ငံမှာလူမျိုးတုံးတက်ပြတ်မှုမရှိဘူးလို့ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့82ကြိမ်မြောက်အထွေထွေနီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာသံအမတ်ကြီးဟောက်တိုဆွမ်းပြောကြားလိုက်တာကိုဆက်ပြီးတော့တင်ပြမှာပါ။ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာတွေဖြစ်ထားတဲ့နေရာတွေစီကိုလည်းနိုင်ငံတကာကိုယ်စားလှယ်အဖွဲ့ကစက်တင်ဘာလ28ရက်နေ့မှာခေါ်သွားဖို့အစိုးရကစီစဉ်နေတယ်လို့လည်းတပ်အမတ်ကြီးကမြန်မာနိုင်ငံဆိုင်ရာဆွေးနွေးပွဲအတွင်းမနေ့ကပြောသွားပါတယ်။မဆုမြတ်မွန်ကပဲအပြည့်စုံကိုဆက်ပြီးပြောပြပါလားရှင်။
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့ထွေထွေညီလာခံမှာပြီးခဲ့တဲ့သတင်းတစ်ပတ်လုံးနိုင်ငံဆောင်ကခေါင်းဆောင်တွေမိန့်ခွန်းပြောကြားတဲ့အထက်မှာမြန်မာနိုင်ငံကနေရိုဟင်ဂျာတွေသိမ်းတဲ့ချီထွက်ပြေးတဲ့ကိစ္စကိုခေါင်းဆောင်တော်တော်များများထည့်သွင်းပြောကြားသွားခဲ့ပါတယ်။အထွေထွေညီလာခံလာတက်တဲ့ခေါင်းဆောင်တွေကြားမှာလည်းမြန်မာကိစ္စကိုအလေးထားဆွေးနွေးစရာဖြစ်ခဲ့တယ်လို့အမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါတယ်။ဒီနေ့လာနေကတော့အထွေထွေညီလာခံအပြန်အလှန်ဆွေးနွေးပွဲအတွင်းသက်ဆိုင်ရာနိုင်ငံတွေအလိုက်တုံ့ပြန်ခဲ့ကြတာမှာကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးကရခိုင်အရေးကိုတုံ့ပြန်ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းတုတ်တင်မှုတွေရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေရှိနေတယ်လို့နိုင်ငံတချို့ကပြောကြားခဲ့တဲ့အပေါ်မြန်မာနိုင်ငံကအပြင်းထန်ဆုံးကန့်ကွက်တယ်လို့တပ်အမတ်ကြီးဦးဟောက်ထိုးဆွမ်းကတုံ့ပြန်ခဲ့ပါတယ်
။ Let me be clear, Mr. President. There is no ethnic cleansing. There is no genocide. The leaders of Myanmar who have long been striving for freedom and human rights.will not espouse such
ကျွန်တော်ရှင်းရှင်းပဲပြောပြရစေတပါပတိကြီးခင်ဗျာမြန်မာနိုင်ငံမှာလူမျိုးပြုတ်ရှင်းလင်းမှုမရှိသလိုလူမျိုးတုံးအောင်တတ်ဖြတ်မှုလည်းမရှိပါဘူးမြန်မာခေါင်းဆောင်တွေဟာလွတ်လပ်ခွင့်နဲ့လူခွင့်ရေးအတွက်ဟိုးအရင်ကတည်းကကြိုးပမ်းလာခဲ့ကြသူတွေဖြစ်တဲ့အတွက်ဒီလိုမူဝါဒမျိုးကိုလည်းလက်မခံပါဘူးလူမျိုးပြုတ်ရှင်းလင်းမှုလူမျိုးတုံးတတ်ဖြတ်မှုတွေမဖြစ်အောင်လဲအတတ်နိုင်ဆုံးကာကွယ်သွားမှာဖြစ်ပါတယ
်ဒီအသုံးနှုတ်မျိုးတွေကိုပေါ့ပေါ့တန်တန်မသုံးပဲခိုင်မာတဲ့တတ်သိပြနိုင်မှတုံးတင်ကြောင်းနဲ့ဒီလိုဆွဆွဲချက်တွေဟာတိတ်ကိုအပြည့်ကြီးမားတဲ့အတွက်ဥပဒေအရစုံစမ်းလေ့လာသုံးသပ်ပြီးစဉ်းစားဆုံးဖြတ်ဖို့လိုအပ်တယ်လို့လည်းတပ်အမတ်ကြီးဦးဟောက်ထိုးဆွမ်းကအလေးအနက်ပြောပါရယ်မြန်မာနိုင်ငံကိုဆွဆွဲနေတဲ့ကိုယ်စားလှယ်တွေနဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့အခြေအနေကိုထိထိရောက်ရောက်ဗန်းမလိုက်အမြင်နဲ့ကြီးဖို့လည်းတိုက်တွန်းသွားပါရယ်မြန်မာနိုင်ငံမှာအကြမ်းဖက်ဝါဒီတို့ရဲ့ NDA ရှိနေတဲ့ဆိုတာကိုလည်းသူကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုကိုဥပမာပေးပြီးရှင်းပြပါရယ်အတက်ခံရတဲ့ဟိန္ဒူဘာသာဝင်တွေကိုအစုလိုက်ပြုံးလိုက်မြုပ်နှံထားတဲ့နေရာတွေအခုရက်ပိုင်းမှာတွေ့ရှိခဲ့တာကိုလည်းကုလသမဂ္ဂမှတပ်မကြီးကပြောပြခဲ့ပါတယ
် The evil nature of the Arsa terrorist group has once again been revealed yesterday. A mass grave of 28 Hindu villages including women and children.
အာဆာကျမ်းဖက်အဖွဲ့ရဲ့စိုးဝါးရုံမှာလည်းလူရတဲ့မင်းကထမှန်ထွက်လာခဲ့ပါတယ်။အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အာဆာအဖွဲ့ကရဲစစ်စစ်တပ်ဖြတ်ထားတဲ့ဟိန္ဒူရွာသား28ယောက်ကိုအစုလိုက်အပြုံလိုက်မြုပ်နှံထားတဲ့ကျွင်းကြီးတစ်ခုကိုမနေ့ကအာဏာပိုင်တွေတွေ့ရှိခဲ့ပါတယ်။ဒီကနေ့မှလည်းနောက်ထပ်အလောင်း18လောင်းကိုထပ်မံတူဖော်ရရှိပါတယ်။ဩဂုတ်လ25ရက်နေ့တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်မှာပျောက်ဆုံးနေတယ်လို့သတင်းရရှိတဲ့ဟိန္ဒူရွာသား63ယောက်ထဲကအသက်ခံရသူတွေဖြစ်ကြပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအစုလိုက်အပြုံလိုက်ထွက်ပြေးခဲ့သူတွေနဲ့ပတ်သက်လို့တုံ့ပြန်ပြောရမှာတော့အဓိကအကြောင်းကကြောက်ရွံ့မှုကြောင့်လို့မြန်မာတပ်မတ်ကြီးဦးဟောက်တို့ဆွမ်းကပြောပါရယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေကိုတိုက်ဖို့အမျိုးသားတွေကိုအာဆာအဖွဲ့နဲ့မဖြစ်မနေဝင်စေသလိုနိုင်ငံတကာရဲ့စိတ်ဝင်စားမှုရရှိဖို့အတွက်ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးအောင်လို့ရွာတော်တော်များများကိုချိန်ချောက်ခဲ့တဲ့အတွက်ကြောက်လန့်ပြီးအများအပြားထွက်ပြေးခဲ့ကြတာဖြစ်တယ်လို့ဆိုပါရယ်။ပဋိပက္ခတွေဖြစ်ထားတဲ့နေရာတွေမှာအခြေအနေပုံမှန်ပြန်ဖြစ်အောင်ကြိုးစားနေသလိုအကူအညီလိုအပ်နေသူတိုင်းကိုမခွဲကြဘဲအကူအညီပေးနိုင်ဖို့ဦးစားပေးဆောင်ရွက်နေတာကိုလည်းရှင်းပြသွားပါရယ်
။ Now more effective measures are being put in place by the government. A new government-led mechanism established in cooperation with the Red Cross movement.
အခုဆိုရင်ပိုပြီးထိရောက်မဲ့ဆောင်ရွက်ချက်တွေကိုအစိုးရကဆောင်ရွက်နေပါပြီ။ချစ်ချင်းဒီအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့အစိုးရဦးဆောင်တဲ့လုပ်ငန်းအဖွဲ့တခုကိုဖွဲ့စည်းထားပြီးအိုးအိမ်ပြည့်ခေါလုံနေကြသူအားလုံးကိုအကူအညီတွေပေးနေပါတယ်။ရခိုင်ပြည်နယ်ထဲမှာဒုက္ခရောက်နေတဲ့လူမှုအတိုင်းအဝိုင်းအားလုံးအင်မတန်လိုအပ်နေတဲ့လူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အတွက်အာဆီယံအဖွဲ့ရဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအာဟာစင်တာကိုအသုံးပြုနိုင်ဖို့အတွက်လည်းတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ဆွေးနွေးနေပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီကိုသတင်းတောက်တွေအကူအညီပေးနေသူတွေကိုလွတ်လွတ်လပ်လပ်သွားခွင့်ပေးဖို့တောင်းဆိုမှုတွေလည်းကြေကြေလောင်လောင်ရှိခဲ့ပါတယ်။အခုကြာသာပတ်နေ့ကျရင်တော့နိုင်ငံတကာအဖွဲ့တစ်ခုကိုသွားခွင့်ပေးဖို့စီစဉ်ထားပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမကြီးကအသိပေးပါတယ်
။ The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28th of September.
နိုင်ငံဆောင်ပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေပါတယ်။ဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားပါတယ်
။မစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကအစိုးရအတွက်ရှင်းလင်းတဲ့လမ်းပြမြေပုံဖြစ်တာကြောင့်အကောင့်ထဲပေါ်ဖို့ခိုင်ခိုင်မာမာဆုံးဖြတ်ဆောင်ရွက်နေတဲ့အကြောင်းလည်းရှင်းပြပါတယ်။တခါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်နေတဲ့ဒုက္ခသည်တွေကိုလည်း1993ခုနှစ်သဘောတူညီချက်အတိုင်းပြန်လည်လက်ခံမယ်ဆိုတာကိုကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တို့စွန်းကကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲမှာထပ်မံအတည်ပြုခဲ့ပါတယ်ရှင်။